င်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကြောင့်မုန်တိုင်းလွတ်ရမှာခိုလုံကြဖို့ဘင်္ဂလားဒေ့ရှ်ဘက်ကကမ်းကိုကပ်လာကြတဲ့မြန်မာနိုင်ငံသား၅ဖန်သမား289ဦးကိုဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကထိန်းသိမ်းထားတယ်လို့ဒါကာမြို့တော်မှာခြေစိုက်တဲ့နေအိမ်စရာသတင်းမှာဖော်ပြထားပါတယ်။မနေ့ကတက်ကနပ်ချောင်းမှာစိုက်ကပ်ထားတဲ့ဆက်လီတွေဟာငါးဖန်ဆက်လီ36စီးနဲ့အတူနတ်မြေဝါကအုံကျွန်းလို့ခေါ်တဲ့စိတ်မာတင်ကျွန်းအနီးမှာကန့်ကတ်လာစင်မှာပဲဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တာပါ။ငါးဖန်သမားအများစုဟာမောင်တော်မြို့နယ်တောင်ပိုင်းအလဲတန်းကျော်မြင်းလွတ်ကြောက်ပန်းသူတဝင်းချောင်းဘက်ကပင်လယ်ပြင်တွေမှာငါးရှာနေကြတဲ့သူတွေဖြစ်တယ်လို့ဒေသခံတွေကိုကိုးကားပြီးနေရင်စရာသတင်းမှာဖော်ပြထားပါတယ်။ဖမ်းဆီးထားတဲ့သူတွေကိုလောလောဆယ်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအစားအစာတွေနဲ့လိုအပ်သည်တွေကိုကူညီထောက်ပံ့ပေးထားတယ်လို့လည်းသိရပါတယ်။မနေ့ကဗုဒ္ဓနေ့ညတကောင်းအလွန်ကြာသပတေးနေ့မနေ့အစောပိုင်းကဘင်္ဂလားဒေ့ရှ်တောင်ပိုင်းကမ်းရိုးတကခရိုင်ပေါင်း6ခုနဲ့ဘူလာဟာတီယန်နဲ့ဆန်ဒွစ်ကျွန်းတွေစီကိုအပူပိုင်းမုန်တိုင်းတွေကြောက်ခဲ့တာကြောင့်အနည်းဆုံးလူ19ဦးသေဆုံးခဲ့ရပြီးတော့လူပေါင်း1500လောက်ပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကပြောပါတယ်ဒီမုန်တိုင်းတွေကြောင့်ရှွန့်တန်ဖြူကောက်ရိုးဆရာတွေနဲ့စောက်ထားတဲ့အိမ်အလုံးပေါင်းအနည်းဆုံး1500ဟာလေပင်လယ်ရေလှိုင်းတွေနဲ့အတူပါသွားခဲ့ပါတယ်ခင်ဗျာ